မင်္ဂလာပါ ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ ဒေါက်ဆာဆုချီအစိုးရပိုင်သတင်းစာကိုကြော်ညာတာဘလို့အတိတ်ပဲဆောင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်ဒီရက်နဲ့ဒီဝေဘာ23ရက်နေ့ညကတိုင်တော်ကြီးတိုင်ပင်ကပုဂ္ဂိုလ်ဒေါက်ဆာဆုချီဟာကိုဗစ် -19 ရောဂါဖြစ်ပွားမှုနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးပြည်သူတွေကိုအစီအခံတင်ပြတဲ့မိန့်ခွန်းပြောပါတယ်။ဒီဒီဂျေမိန့်ခွန်းရဲ့ထူးခြားချက်ကတော့မြန်မာနဲ့ကမ္ဘာရဲ့ကိုဗစ်အခြေအနေဆက်ဆက်အကြောင်းအရာတွေတွေမကဘဲနိုင်ငံတော်ပိုင်သတင်းစာတွေဖတ်ဖို့တိုက်တွန်းခဲ့ပါတယ်။မိန့်ခွန်းရဲ့အခြေအများစုမှာနိုင်ငံတော်ပိုင်သတင်းစာမှာဖော်ပြထားတဲ့အကြောင်းအရာတွေဘလောက်ကောင်းကြောင်း၊သမိုင်းဆိုင်ရာအချက်အလက်တွေဘလောက်ပါကြောင်းကိုဗစ်နဲ့ပတ်သက်ပြီးတယ်မကအခြားအစိုးရကလုံနေကင်နေတဲ့စီဝါရေးစီမံကိန်းကြီးတွေအစသဖြင့်စုံစုံလင်လင်ပါဝင်တာမို့ဖတ်သွင်းကြောင်းအမွှန်းတင်သွားပါတယ်ဒီအကြောင်းအရာတွေကိုပြောဆိုသူဟာဒေါက်ဆန်းစုကြည်မဟုတ်ပဲအခြားသူတယောက်ယောက်ဖြစ်နေမယ်ဆိုရင်တော့အဝေးပိုင်းခံရယုံမကလောင်ပြောင်တာမျိုးကိုတောင်ခံရကောင်းခံရနိုင်ပါတယ်အခုပြောဆိုသူကတော့ပြည်သူအများစုထောက်ခံအားပေးတဲ့ဒေါက်ဆန်းစုကြည်ဖြစ်နေလေတော့ဝေဘာပြောဆိုတာသိပြီးမမြင်မတွေ့ကြရပါဘူးဒေါက်ဆန်းစုကြည်ရဲ့နိုင်ငံတော်ပိုင်သတင်းစာတွေကိုဖတ်ပါဆိုပြီးစီအောင်ဆွဲဆောင်တာဟာဘလို့အတိတ်ပဲဆောင်ပါသလဲ NLD အစိုးရရဲ့သတင်းမီဒီယာနဲ့ပတ်သက်တဲ့ policy မှန်ကန်မှုရှိပါရဲ့လားဆိုတာဝေဖန်ဆန်းစစ်ကြည့်ကြရအောင်ပါ
ဒေါက်ဆာဆုချီကပြည်ကြားရေးဝန်ကြီးဌာနကပြည်သူ့ဘဏ္ဍာငွေနဲ့ထုတ်ဝေဖြန့်ချိနေတဲ့အစိုးရပိုင်သတင်းစာတွေကိုဖတ်ကြဖို့အကြောင်းအရာမျိုးစုံပြည့်ပြည့်စုံစုံပြောဆိုပြီးတိုက်တွန်းသွားတာပါအစိုးရကထုတ်ပြန်တဲ့အချက်လက်တွေဟာလူမှုကွန်ရက်တွေနဲ့အင်တာနက်စာမျက်နှာတွေမှာလည်းပါတယ်ဆိုပေမဲ့သတင်းစာကအဲ့ဒါတွေထက်ပိုပြီးပြည့်စုံနေဖတ်တဲ့သူအတွက်ဉာဏ်လုံးကိုလည်းတတ်တာစေတယ်လို့ဆိုသွားတာပါတကယ်တော့ပြန်ကြားရေးကထုတ်တဲ့အစိုးရပိုင်သတင်းစာဆိုတာဟာအစိုးရကောင်းကြောင်းဝါရဖြန့်ပေးရတဲ့ဝါရဖြန့်သတင်းစာလို့ဆိုရင်လည်းမှန်မှားပါဘူးအရင်ဆရာနာရှင်ခေတ်အဆက်ဆက်ခဲကရှိခဲ့တဲ့အဲ့ဒီမူဝါဒဟာအခု NLD လက်ထက်မှာလဲလုံးဝမပြောင်းလဲပဲကင်ဆွဲထားစေပါပဲအစိုးရပိုင်သတင်းစာတွေအပြင်ပုံနှိပ်ထုတ်ဝေနေတဲ့စာဆောင်တွေထုတ်လင့်နေတဲ့ရေဒီယိုလိုင်းနဲ့ညပြလှစွာသောရုပ်သံလိုင်းတွေအားလုံးဟာအဲ့ဒီမူဝါဒအောက်မှာပဲထုတ်ဝေထုတ်လွှင့်နေကြတာပါအစိုးရရဲ့ထုတ်ပြန်ချက်တွေကြေညာချက်တွေအစိုးရခေါင်းဆောင်တွေကပြောတဲ့မိကွန်းတွေအစိုးရထိပ်ပိုင်းယာတူးအပြောင်းလဲတွေပြန်တန်းတွေအစိုးရကအကောင့်ထဲပေါ်နေတဲ့လုပ်ငန်းတွေနဲ့ပတ်သက်တဲ့သတင်းတွေစောင်းမားတွေစတာတွေကိုအဓိကထားဖော်ပြနေတာမျိုးပါအဲ့လိုအကြောင်းအရာတွေတသက်ကြီးပဲဖော်ပြနေဘသူမှဖတ်ကြမှာကြည့်ကြမှာမဟုတ်လို့ရွေးချယ်ထားတဲ့နိုင်ငံတကာသတင်းဘာသာပြန်နေနေဖြောပြေးဆိုင်ရာနေနေနာရေးသတင်းနဲ့ကြော်ညာတခါတရံကြပြစောင်းမားစတာတွေနဲ့ဖြစ်ဆွတ်မွမ်းမံတာတော့ပဲရှိပါတယ
်အရေးကြီးတာကအစိုးရပိုင်းသတင်းစာရေဒီယိုရုပ်မြင်သံကြားတွေအားလုံးမှာပြည်သူတွေသိချင်တဲ့သတင်းတွေကိုစုံစုံလင်လင်မဖော်ပြပါဘူးအစိုးရရဲ့လုတ်ကင်ဆောင်ရွက်ချက်တွေကိုအားပေးကူညီပံ့ပိုးရမရောက်ဘူးလို့သူတို့ယူဆတဲ့သတင်းမှန်သမျှမဖော်ပြပါဘူးဒါအပြင်ဖော်ပြတဲ့သတင်းတိုင်းမှလည်းပြည်ပြည်စုံစုံမဖော်ပြပါဘူးလူရလောက်ပဲဖော်ပြပြီးတခါတရံဖော်ပြတဲ့သတင်းမှအနှစ်သာရလုံးဝမပါတဲ့သတင်းမျိုးလဲအမြောက်များရှိနေပါတယ်ဥပမာဘသူကဥဆောင်ပြီးဘာအကြောင်းရနဲ့အစည်းအဝေးလုပ်တယ်အဲ့ဒီအစည်းအဝေးဘသူတွေတက်တယ်တလောက်ပါပဲ။ဆောင်းပါးတွေအားလုံးလိုဟာလဲအဲ့ဒီသဘောတိုက်ပါပဲ။အားလုံးကိုခြုံငုံကြည့်လိုက်ရင်အစိုးရပိုင်သတင်းစာရေဒီယိုရုပ်သံတွေဆိုတာဟာပြည်သူတွေသိချင်တဲ့သတင်းစုံစုံလင်လင်တင်ပြတာမျိုးမဟုတ်ပါဘူး။နောက်တစ်ခုကတော့ပေါ်ပြမှုတိုင်းမှာအစိုးရဘက်ကလိုက်တဲ့ဘဲလိုက်မှုရှိနေတာတွေ့နိုင်ပါတယ်။အသေးစားစစ်စစ်လိုက်ရင်အစိုးရပိုင်သတင်းစာရေဒီယိုရုပ်မြင်သံကြားပေါ်ပြမှုတွေအားလုံးလိုဟာအခြေခံစာတစင်းကျင့်ဝတ်မီဒီယာကျင့်ဝတ်နဲ့လဲကိုက်ညီမှုမရှိတာတွေ့နိုင်ပါတယ်။
အခြားတစ်ဖက်မှာတော့မြန်မာနိုင်ငံမှာပုဂ္ဂလိကမီဒီယာလုပ်ငန်းအခြေအနေကောင်းမနေပါဘူး။ပုံနှိပ်သတင်းစာလက်တဆုပ်စာလောက်ပဲရှိပြီးအမျက်အစွန်းရနေတယ်ဆိုတဲ့သတင်းမျိုးမကြားမသိရပါဘူး။လောက်ကင်ခွင့်ရတာတိတ်မကြသေးတဲ့ပုဂ္ဂလိကရုပ်သံလိုင်းလုပ်ငန်းတွေကလည်းပြန်ကြားရေးဝန်ကြီးဌာနရဲ့တစ်ဖက်သက်စီးနှင်းတွေကို့ဘာသာကိုစင်စါလုတ်ခိုင်းတဲ့စနစ်တွေအောက်မှာငွေချေးအရအောင်မြင်မှုရနေတာမျိုးမကြားသိရတယ်လို့ပြည်သက်လက်ခံအားပေးမှုအတွက်လည်းရုန်းကန်နေရစေဖြစ်ပါတယ်။ဒါပြင်မြန်မာနိုင်ငံကပုဂ္ဂလိကသတင်းမီဒီယာလုပ်ငန်းတွေဟာစာနယ်ဇင်းကျင့်ဝတ် media ကျင်း ဝတ် လိုက် နာ နိုင် မှု အပိုင်း မှာ အား내 ချက် တွေ ရှိ နေ သေး တဲ့ အပြင် အရေ သွေး ပိုင်း မှာ လည်း လို အပ် ချက် အများ ကြီး ရှိ နေ တာ တွေ့ မြင် ကြ ပါတယ် အားလုံး ကို ခြုံ ကြည့် လိုက် ရင် အစိုးရ ပိုင် media ရော ပုဂ္ဂလိက ပိုင် media တွေ ပါ အား내 နေ တဲ့ နိုင်ငံ တစ်ခု အနေ နဲ့ media ဟာ အုပ်ချုပ် ရေး ဥပဒေ ပြု ရေး တရား စီရင် ရေး စ တဲ့ တိုင်းပြည် ရဲ့ မန္တန်ကြီး 3 ရက် ကို ထိန်း ချောင်း နိုင် မဲ့ အပြန် အလှန် လေးစား သမှု ရှိ စေ မဲ့ စထုတ္တ မန္တန် အဖြစ် ရောက် ဖို့ အတော် လေး ကို စူးစမ်း ကြ ရ ပါဦး မယ် လက်ရှိ NLD အစိုးရဟာလည်းအရင်စစ်ဘိုလ်ချုပ်တွေစစ်ဘိုလ်ချုပ်ဟောင်းတွေရဲ့အစိုးရတွေလိုပဲ ပုဂ္ဂလိကာ media တွေကိုအားပေးလိုစိတ်ရှိတာမတွေ့ရပါဘူး။အာဏာရခဲ့တဲ့ 4-5 နှစ်အချိန်လုံးသတင်း media လောကအတွက်အရေးကြီးတဲ့ရေဒီယိုနဲ့ရုပ်သံထုတ်လွှင့်ခြင်းဆိုင်ရာဥပဒေလိုမျိုး public service media ဥပဒေလိုမျိုးကိုအသက်ဝင်လာအောင်မကြိုးစားခဲ့တဲ့အပြင်ပြည်သူတွေရဲ့သတင်းသိပိုင်ခွင့်ရှိရေး right to information law ကြားထမ်းနိုင်အောင်လည်းမကြိုးစားခဲ့ပါဘူး။တန်ကြိုင်းဝန်ကြီးဒေါက်တာဖေမြင့်ကမြန်မာနိုင်ငံမှာသတင်းစာအပါအဝင်ပုံနှိပ်စာနေစဉ်လုပ်ငန်းစီးပွားရေးအရကြာဆင်းသွားရတာဟာ digital platform ပေါ်ပေါက်လာလို့ဖြစ်တဲ့ကမ္ဘာကြီးကလည်းအဲ့လိုပြောင်းနေတယ်။ဒါကြောင့်ကမ္ဘာကြီးနဲ့အတူလိုက်နိုင်အောင်ကိုယ့်ဘာသာကိုစူးစမ်းကြဆိုပြီးပြောဆိုခဲ့သလိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတော့အစိုးရဝါဒဖြန့်ချီရေးအတွက်ပြည်သူ့ဘဏ္ဍာငွေနဲ့ထုတ်ဝေနေတဲ့အစိုးရပိုင်သတင်းစာတွေကိုဖတ်တင်ကြောင်းစီယုံပြောဆိုတာကိုပဲ ကြားလိုက်ကြပါရစေ။တကယ်တော့မြန်မာနိုင်ငံမှာဒီမိုကရေစီခိုင်မာရေးအတွက်ပုဂ္ဂလိကသတင်းမီဒီယာလောက အရေးသွေးပိုင်းအရာရောကျင့်ဝတ်ပိုင်းအရာပါမြင့်မားလာဖို့လိုပါတယ်။တချိန် 2005 ခုနှစ်တုန်းကအာလဖေသတင်းဌာနကိုဒေါ်ဆန်းစုကြည်ကအစိုးရပိုင်သတင်းစာတွေဘာတွေကတော့ဒီမိုကရေစီနဲ့မသင့်လျော်ဘူးလို့ထင်တယ်။ဒါပေမဲ့ဒါဟာအမတို့နေချင်ကြရင်မလုပ်ပါဘူး။သေချာတိုင်ပင်ပြီးတော့မှလုပ်မှာပါ။ဒါပေမဲ့သိပ်ပြီးလဲအချိန်မစွဲချင်ဘူး။ဒီမိုကရေစီနီးလမ်းကြောက်အောင်လို့အမြန်ဆုံးလုပ်မှပဲဒီနိုင်ငံဟာအဆင့်ချောသွားမှာပါလို့ပြောခဲ့ပါတယ်။တဆက်တည်းဒေါ်ဆန်းစုကြည်က အစိုးရကထောက်ပံ့ပေးပေမဲ့လွတ်လွတ်လပ်လုပ်လို့ရတဲ့ VOA နဲ့ BBC သတင်းဌာနတွေကိုကိုးကားပြောဆိုလိုက်ပါသေးတယ်။လက်တွေ့မှာလဲအစိုးရပိုင်ဝါဒဖြန့်သတင်းစာတွေနဲ့မီဒီယာပေါင်းစုံကိုလွတ်လွတ်လပ်လပ်မီဒီယာတွေဖြစ်လာအောင်ဒေါ်ဆန်းစုကြည်လုံနိုင်မှာမဟုတ်တာကတော့သိကြပါတယ်။လုံနိုင်တာကတော့သူပြောခဲ့တဲ့ VOA BBC တို့လိုဥရောပမှာခေတ်စားတဲ့ public service media လိုမျိုးကိုဥပဒေပြဋ္ဌာန်းအကောင့်ထဲပေါ်သင့်ပါတယ်။ဒီအတွက်ပေါ်ပေါက်လာမဲ့ နိုင်ငံတော်ကထောက်ပံ့လွတ်လပ်ပြီးအမိကိုကင်းတဲ့ဘုတ်ဖွဲတစ်ဖွဲကအကောင့်ထဲပေါ်မဲ့ PSB အတွက်လက်ရှိအစိုးရပိုင်းတွေကသတင်းစာ၊ရေဒီယို၊ရုပ်သံတစ်ခုစီလောက်ကိုခွဲဝေပေးရင်တောင်အကောင့်ထဲပေါ်နိုင်မှာဖြစ်ပါကြောင်းပြန်ပြလိုက်ရပါတယ်။